ဒီကနေ့ပြည်အောင်စုလွှတ်တော်မှာဆွေးနွေးတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးဆွေးနွေးမှုမှာဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ပြီးလွှတ်တော်အတွင်းမှာတမတော်သားလွှတ်တော်ကိုယ်စားလှယ်တွေကိုရှော့ချဖို့ဆိုတာမဖြစ်နိုင်ကြောင်းတမတော်သားကိုယ်စားလှယ်တွေကဆွေးနွေးသွားပါတယ်။တမတော်သားကိုယ်စားလှယ်တွေမပါဝင်ပဲလွှတ်တော်မှာနိုင်ငံရေးပါတီတွေပဲပါဝင်မယ်ဆိုရင်ဒီမိုကရေစီမရင်ကျက်သေးတဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံရေးခိုင်းကဏ္ဍကွဲတဲ့ပုံစံမျိုးတွေအထိဖြစ်လာနိုင်တယ်လို့တမတော်သားပြည်သူ့လွှတ်တော်ကိုယ်စားလှယ်ပုံမူကြီးမြတ်ခိုင်ကပြောပါတယ်
။ယခင်တမိုင်းကျော်ဖြစ်စဉ်များတိုင်းထပ်မံဖြစ်ပေါ်စေရတဲ့တမတော်အနေဖြင့်မြန်မာနိုင်ငံအားဒီမိုကရေစီနိုင်ငံတော်တည်ဆောက်ရာထိခိုက်ပြည့်ဝ၍နိုင်ငံရေးရင့်ကျက်တည်ငြိမ်မှုရှိလာသည့်အထိဥပဒေပြုရေးတွင်25ရာခိုင်နှုန်းမျိုးသားနိုင်ငံရေးဥဆောင်မှုခန့်ကဏ္ဍတွင်ပါဝင်နေရမည်ဖြစ်ပါသည်။နိုင်ငံတော်အတွင်းပြည်내အသီးသီးတွင်လည်းတိုင်းဒေသနဲ့ကန်ဖွဲ့စည်းများသည့်နိုင်ငံကန်ဆောင်ထားဆဲဖြစ်ခြင်းကြောင့်နိုင်ငံတော်တွင်းလုံခြုံရေးပြည်တွင်းတည်ငြိမ်မှုရှိသည်ဟုပြော၍မရနိုင်သေးသောအခြေအနေဖြစ်ပါသည်။ထို့ကြောင့်ဖွဲ့စည်းပုံအခြေခံဥပဒေပုံမှာ25ရာတမတော်သည်ဒုတာဝန်ရေးသုံးပါးကိုဆောက်ရှောက်တောင်းရှိပါသည်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအဖွဲ့ဝင်တွေဝင်ရောက်ဆွေးနွေးရမှာတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ပြည်သူတွေကလိုလားတောင်းခံမှုတွေရှိနေတာကြောင့်အဲ့ဒီလိုလားချက်တွေကိုလွှတ်တော်အနေနဲ့လစ်လျူရှုထားလို့မရဘူးဆိုတာကိုထောက်ပြပြောဆိုကြပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ပြည်သူတွေစီကကောက်ခံထားတဲ့လက်မှတ်၅တန်းဆိုတာဟာမနှဲတဲ့အကြောင်းနိုင်ငံတကာနဲ့ရှင်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာစောမြင့်မောင်ကပြောကြားခဲ့ပါတယ်
။ခဏိကဘာဝမှာပြည်သူတွေဟာလက်မှတ်ရေးထုတ်ပြီး signature campaign လုပ်တာမဆန်းတော့ပါဘူး။2003ခုနှစ်ကစပိန်နိုင်ငံမှာစပိန်အစိုးရကိုနှုတ်ထွက်ပေးဖို့လက်မှတ်တောင်းဆိုတဲ့အခါတတန်းကျော်ရပါတယ်။အီရန်နိုင်ငံမှာ2006ခုနှစ်ကအမျိုးသမီးများဒဏ်လူခွင့်ရေးလှုပ်ရှားမှုမှာနှစ်နှစ်အတွင်းမှာလက်မှတ်တတန်းရပါတယ်။ကျွန်တော်တို့ပြည်သူတွေက၅တန်းပါခင်ဗျာ။ပြည်တော်စုလွတ်တော်ကြီးကိုလည်းတင်ပြီးဖြစ်ပါတယ်။နာဂါကြီးကလည်းတော်တော်များများတက်ရောက်ပါမယ်လို့ပြောတဲ့အတွက်ကျွန်တော်တို့အခါတည်းအခွင့်ကြုံကြိုက်တုံးမှာကျွန်တော်တို့ပြည်သူစန္ဒကိုအကောင့်ထဲဖော်မပေးခဲ့ဘူးဆိုလို့ရှိရင်တစ်ချိန်မှာတမိုင်းမှာကျွန်တော်တို့ပြည်တော်စုလွတ်တော်ကြီးဟာပြည်သူတွေအကျိုးကိုမဆောင်ရွက်ပါဘူးဆိုတဲ့ဖြစ်တည်မျိုးကိုခံရမယ်ဆို
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်လွှတ်တော်အတွင်းပါတီအသီးသီးကတင်ပြမှုတွေရှိနေပြီးပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလည်းဖွဲ့စည်းပုံပြင်ဆင်ရေးအတွက်ပုံမှန်တော်တော်များများကိုပြင်ဆင်ဖို့ထောက်ပြမှုတွေရှိလာပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ထောက်ပြရမှာအဓိကပုံမှန်ဖြစ်တဲ့ပုံမှန်436အပြင်ပုံမှန်201အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဖွဲ့စည်းခြင်းပုံမှန်200ပြည်အောင်စုအစိုးရအဖွဲ့ဖွဲ့စည်းခြင်းနဲ့ပုံမှန် 161တိုင်းဒေသကြီးပြည်နယ်လွှတ်တော်ဖွဲ့စည်းခြင်းစတဲ့အချက်တွေကိုလည်းပြင်ဆင်ဖို့အတွက်ဝေဖန်ထောက်ပြကြပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ပါတီအသီးသီးကလွှတ်တော်ကိုယ်စားလှယ်တွေသာမကပဲတမတော်သားတွေပါဝိုင်းဝန်းပါဝင်ကြဖို့ကိုဒီကနေ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆွေးနွေးရမှာအမျိုးသားဒီမိုကရေစီအင်အားစုပါတီကဥက္ကမောင်ရင်ကပြောကြားခဲ့ပါတယ်
။အားလုံးဟာအတူတူလက်တွဲနိုင်တဲ့သူကြီးပဲဖြစ်ပါတယ်။ကျွန်တော်တို့ဟာတမတော်ကိုအစင်ဆိုင်ဆန့်ကျင်ခဲ့တဲ့သူတွေမှာအတူတူပူးပေါင်းလက်တွဲဆောင်ရွက်ကြတဲ့အခါမှာအခုချိန်မှာကျွန်တော်တို့ကအတူတူလုပ်ဖို့ကံပဲများတိုင်းပြည်အတွက်အတူတူဆောင်ရွက်ဖို့ဆောင်ရွက်များလို့တတ်မှတ်လိုက်ပါပြီ။ဒီအတွက်ရှစ်ဆက်လည်းအတူတူလက်တွဲပြီးတော့ဆက်လက်သွားကြပါလေ။အဲ့ဒီအတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာအားလုံးပါဝင်ဝိုင်းဝန်းကူညီတဲ့အခါမှာနိုင်ငံခေါင်းဆောင်များလွှတ်တော်အကြီးအကဲများနဲ့တမတော်အကြီးအကဲများလူထုခေါင်းဆောင်များနိုင်ငံရေးခေါင်းဆောင်များအားလုံးလက်တွဲညီညီနဲ့ဖြစ်စေလိုပါလေ။
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်လွှတ်တော်ကိုယ်စားလှယ်160ဦးဆွေးနွေးဖို့ရှိရမှာဒီကနေ့အထိအယောက်90ဆွေးနွေးပြီးဖြစ်တယ်လို့သိရပါပါတယ်ရှင်။